ရခိုင်ပြည်နယ်တည်ကျင်ရေးကိုဦးစားပေးပြီးရိုဟင်ဂျာတွေနေရာပြန်ရေးအတွက်ပြည်စုံနဲ့လမ်းပြပြေးမှုတစ်ခုချမှတ်ဖို့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံရေးတာဝန်ကတော်ဟစ်ဟော်စင်ကထပ်မံတောင်းဆိုလိုက်ပါတယ်။ဒီမနိုင်ငံမှာငြိမ်းချမ်းရေးလုံခြုံရေးနဲ့ဒီမိုကရေစီပြန်လည်ဖြစ်ပေါ်လာအောင်အာဆီယံနဲ့တခြားဒေသတွေအဓိကကြတဲ့နိုင်ငံတွေကပုံပြီးတက်တက်ကြောကြောဆောင်ရွက်ကြဖို့သူကတိုက်တွန်းလိုက်ပါတယ်။ဒီမနိုင်ငံမှာငြိမ်းချမ်းတည်ကျပြီးဒီမိုကရေစီတားရှိတည်တံ့လို့ရခိုင်မှာရိုဟင်ဂျာများလုံခြုံစိတ်ချဂုဏ်သိက္ခာရှိရှိပြန်နိုင်တဲ့ပတ်ဝန်းကျင်တည်းဖြစ်ပေါ်လာတာကိုဘင်္ဂလားဒေ့ရှ်ကမြင်လို့ပါတယ်လို့မစ္စတာဟော်စင်ကမြန်မာနဲ့အိန္ဒိယငါးနိုင်ငံတို့ရဲ့အလွတ်တော်ဆွေးနွေးပွဲမှာပြောလိုက်တာပါ။ထိုင်းနိုင်ငံရာဝီညီမရစ်ဆန်ဂျီယပွန်ဂါလာတဘာတိဖြစ်ဆောင်ရွက်ခဲ့တဲ့6နိုင်ငံရဲ့အလွတ်တော်ဆွေးနွေးပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတာဖြစ်ပါတယ်။အဲဒီအစည်းအဝေးကိုမြန်မာစစ်ကောင်စီဒုတိယဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးဦးသန်းစွေတက်ရောက်နေပါတယ်။